ထရုတ်လက်နဲ့အသုံးပြုနေတဲ့ဆိုရယ်ဆီးရီးယားအပေါ်တုံ့ပြန်မှုအတွက်အမေရိကန်နိုင်ငံနဲ့အတူရပ်တည်မဲ့နိုင်ငံတကာမဟာမိတ်တွေကိုဆက်ပြီးတော့ရှာဖွေသွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချာခေဂယ်ကပြောပါတယ်။စီးရီးအရာအရေးမယူဖို့ဗြိတိန်လွှတ်တော်အမတ်တွေကဆုံးဖြတ်ခဲ့ကြပြီးတော့နောက်တရက်မှာပဲဖိလစ်ပိုင်နိုင်ငံမှာရောက်နေတဲ့မစ္စတာဟေဂယ်ကသတင်းတောက်တွေကိုအခုလိုပြောခဲ့တာပါ။စီးရီးယားအပေါ်စီးရီးအရာအရေးယူရင်ဗြိတိန်နိုင်ငံပါတင့်မတင့်ကိုဗြိတိရှ်အောက်လွှတ်တော်မှဂျာတာရီနေတော့ကအဆိုတင်ခဲ့တာမှပယ်ချခံခဲ့ရပါတယ်။ဒီဆုံးဖြတ်ချက်ကိုမဖြစ်မနေလိုက်နိုင်စရာမလိုပေမဲ့စီးရီးအရာအရေးယူမယ်ဆိုတာဟာဆေးရဇဝေကျူးလွန်မှုကိုတုံ့ပြန်ဖို့တာဖြစ်ပြီးတော့စီးရီးယားအစိုးရကိုဖြုတ်ချဖို့မဟုတ်ဘူးလို့တင်ပြခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အတွက်အာရုံစရာဖြစ်ခဲ့ပါတယ်။အမေရိကန်အစိုးရတာဝန်ရှိသူတွေကလည်းဂျာတာဘရီနေတုန်းကအမေရိကန်ကွန်ဂရက်လွှတ်တော်မှာအခြေအနေကိုရှင်းပြခဲ့ပါတယ်။ဆီးရီးယားမှာဓာတုလက်နက်တွေသုံးပြီးတော့တိုက်ခိုက်နေတယ်ဆိုတာနဲ့ပတ်သက်တဲ့လျှို့ဝှက်ထောက်လှမ်းရေးအချက်အလက်တွေကိုအင်ဂျီရောကဒီကနေ့တောက်ကြနေမှာအများပြည်သူသိအောင်လို့ထုတ်ပြန်ဖို့ရှိနေပါတယ်။ဆီးရီးယားကိုစီးရီးအရာအရေးမယူရေးဗြိတိန်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တဲ့အဖြစ်ဟာပြင်သစ်နိုင်ငံရဲ့ရပ်တည်မှုအပေါ်မှာထိခိုက်မှာမဟုတ်ဘူးလို့ပြင်သစ်သမ္မတဖန်ဆာအလွန်ကပြောပါတယ်။လမွန်သတင်းစာနဲ့မေးမြန်းခန်းမှာပြင်သစ်သမ္မတကဆီးရီးယားအစိုးရကိုဖြုတ်ချဖို့အတွက်နိုင်ငံတကာဆောင်ရွက်မယ်ဆိုရင်တိတ်ပြီးတော့အားမပေးလိုပေမဲ့လို့ဓာတုလက်နက်နဲ့တိုက်ခိုက်နေတယ်ဆိုတဲ့ကိစ္စကတော့အရင်မယူဘဲနေလို့မဖြစ်ဘူးလို့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့နိုင်ငံသားရေးရအဓိကအကြံပေးကတော့ဗြိတိန်လွှတ်တော်အမတ်တွေရဲ့ဆုံးဖြတ်ချက်ကိုကြည့်ရင်ဆီးရီးယားတိုက်ခိုက်မှုရဲ့အန္တရာယ်ကိုလူတွေကစပြီးတော့နားလည်လာကြပြီဆိုတာဖော်ပြနေတယ်လို့ဆိုပါတယ်။ဂျာမနီနိုင်ငံကလည်းဆီးရီးယားဆောင်ရွက်ဖို့ကိစ္စကိုဆွေးနွေးပြောဆိုနေတာမရှိဘူးလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်ရှင်။